ဟုတ်ကဲ့ဆန်တင်ဖို့ရကနေရတဲ့ပို့ကုန်ရနိုင်ငံခြားငွေကိုလဲလှယ်ရမှာအထူးအခွင့်အရေးရနိုင်ငံခြားယင်းနှိမ့်နှံမှုကုမ္ပဏီတချို့ကိုဈေးကွက်ပေါက်ဈေးအတိုင်းတရားရဂိုင်လို့ရောင်းချခွင့်ပြုထားပေမဲ့ပြည်တွင်းကုမ္ပဏီတွေကိုတော့ပို့ကုန်ရငွေ65ရာဂိုင်လုံးကိုဘိုးဘန်သတ်မှတ်ဈေး2100နဲ့လဲလှယ်စေပြီး35ရာဂိုင်လုံးကိုသာဈေးကွက်ပေါက်ဈေးနဲ့ရောင်းချဖို့ကန့်သတ်ထားတာကြောင့်ပြည်တွင်းဆန်လုံငန်းရှင်တွေအတော်ထိခိုက်နေနေကြတယ်လို့ညွှန်ကြားနေကြတာပါဒီနိုင်ငံခြားငွေလဲနှုန်းဆက်ကန့်သတ်ခဲ့ရမှုကြောင့်ပြည်တွင်းဆန်လုပ်ငန်းတွေအနေနဲ့ပစ္စည်းဈေးကွာလို့မရတဲ့ဆန်လုပ်ငန်းမျိုးမှာပြပကုမ္ပဏီတွေနဲ့ရှင်ပြန်ရခက်လာပုံကိုအမည်မဖော်လိုတဲ့စီးပွားရေးတင်ညာရှင်တို့က
ဘယ်လိုကုမ္ပဏီတွေရင်းနှီးမှုနဲ့ဘုံတွေလေပတ်နေတဲ့ကုမ္ပဏီတွေတာဒီဆန်ကိုပြည်ရဲ့ကွန်ဂျိုးထက်ကုန်နေတဲ့နိုင်ငံတကာကိုပို့လို့ရပြီးဝါးဒီပေါ်ရတဲ့နိုင်ငံခြားငွေကျန်ရပို့လို့ရမယ်ပေါ့အဲ့တော့တရားရယ်နော်ဒီမှာသုံးဝေးရှိတယ်ဆိုတာဒီဆန်လူအမျိုးနောက်ပြောင်းကြရတာဆန်တော်မမဟုတ်ဘူးစပါးအနေနဲ့လေကိုကျော်ထုတ်ဖို့ဆိုတဲ့ဘဝနဲ့ဆန်စစ်ပြီးတုံးပြီးတော့တဲကိုကျော်ထုတ်ပြီးတော့နိုင်ငံခြားရေးနှုန်းနဲ့နေကုန်လီကကြောင်းနေဝင်နေကြတယ်ဆိုတာပြည်အလုံးအစင်ပြီးအစင်လုံးမရအောင်ဖြစ်သွားတာပေါ့အ
ဲ့ဒီတော့ဘလို့ကုမ္ပဏီမျိုးအဓိကထိခိုက်နိုင်ပါလဲလို့မေးရမှာဒီစီးပွားရေးပညာရှင်ကပဲ
ကျွန်တော်တို့လောက်ကတော့ဒီနိုင်ငံသားကိုဆက်ပြီးကြံပေးနေတဲ့ကုမ္ပဏီတွေထိခိုက်တာပေါ့လေဟိုခက်တာလေဒီဆန်နိုင်ငံသားကိုတင်ပို့ရေးဆိုတာကလည်းဆန်မျိုးစကွေပေါ့ခက်တာလေဒီလိုအထူးခွင့်ရေးတကူရဲဆိုတဲ့နည်းတဲ့ခုနီလိုကောင်းလို့မရှိနေဘူးအဓိကအောင်စည်းထားတဲ့ဥစ္စာပေါ့နော်ဆိုတော့စီးပွားရေးလည်းပဲဆိုတာကဒီ industry လို့ခေါ်ရင်ဒီသက်ဆိုင်ရာလောကတစ်ခုလုံးရဲ့အတွက်ဖြစ်မှာလောမန်တဲ့ဆောက်တယ်လို့ပြောလို့ရတာဟုတ်ဟေတော့ဘူးအဘူးလေးရပြုံးဆဲဆူလို့ပဲငိုရီရပြည်ရမထုတ်ခွေးနဲ့ပုတ်စီထားတဲ့ပုံမှာနောက်ထပ်ထပ်ပြောဘူးဆိုအောင်ဘူးပြောတတဲအောင်ဖြစ်လာတယ်လို့ပြောမှာပေါ့
ဒီပါလက်ရှိထိခိုက်ခံရပြီးအမည်မဖော်လို့တဲ့ပြည်တွင်းဆက်လုံငန်းရှင်တူကလည်းသမတ်ဈေးနဲ့ပေါက်ဈေးလက်ရှိ20ရာခိုင်နှုန်းလောက်ကွာနေတာကိုဆုံးရှုံးနေရတာမို့ဒီမရှင်းပြိုင်နိုင်တာကအချိန်ကြာလေတိတာလေပဲလို့ညှိပြပါတယ်။ဒါအပြင်မချခင်ဆန်ဆက်ငယ်တချို့စကြရပြီးစပားသွေးရတော့မဲ့ဘဝရောက်တော့မယ်လို့သူကဆက်ပြောပါတယ်။ဒီနေရာမှာဘယ်နိုင်ငံခြားကုမ္ပဏီတွေကိုအလေးတာပေးနေပြီးဘယ်ပြည်တွင်းကုမ္ပဏီတွေထိခိုက်နေရတာကြားထားပါလဲလို့မေးရမှာစီးပွားရေးပညာရှင်ကပဲ
ကျွန်တော်တောင်းတော့ဝီလ်မာစီကုမ္ပဏီပါဝင်ပေါ့နော်တခြားဒါလည်းယဉ်နေမယ်ကွန်ပျူတာသူကလည်းဒီလိုလိုပုဂ္ဂိုလ်ကြားတယ်ဒီမှာလည်းဒူလူကြီးများရရှိဝါရောင်းလို့ခေါ်တယ်ဒီလိုစပုဂ္ဂိုလ်ကရှိမှာဒါကိုလည်းပါဝင်ပုဂ္ဂိုလ်ကလည်းလူတွေကယဉ်နေမယ်မဟုတ်တယ်ဒီလိုကစတဲ့ဘုရားလူတွေကြီးပေါ့လေဒီကံပေါ့ပေါ့
ကြားအပြည့်အမိမဖော်လို့တဲ့ဆန်လုပ်ငန်းရှင်ကတော့ကြာရင်နိုင်ငံခြားကုမ္ပဏီတချို့ကပြည်တွင်းလုပ်ငန်းတွေကိုလွှမ်းမိုးသွားပြီးဈေးကွက်လဝကြီးအုံမှုဖြစ်လာမှာစိုးရိမ်နေရပြီလို့လည်းဆက်ပြောပါတယ်။အဲဒီတော့အခုလိုအခြေအနေတွေကြောင့်စပားဈေးကွက်ကိုဘယ်လိုထိခိုက်မှာစိုးရိမ်ရပါလဲလို့ဆက်မေးရမှာစီးပွားရေးပညာရှင်က
စပားကြီးကတော့မြင့်တယ်လို့ကြားပါတယ်။စပားကြီးတော့မြင့်နေတယ်ဆိုတော့အထက်ရောက်တော့လေဘောင်းလေးမှမှတော့ဈေးရှိလို့တော့ရှိမှာပေါ့လေ။ဒါပေမဲ့တောင်သူကြီးပိုင်းကမှကြီးပြီးတက်ခုများပြီးတော့ပေါ့ချီလေမှလုံးလျားလို့တော့ပေါ့ဗျာ။ဘောအဲ့ဒါကြီးတော့ကတော့ကိုယ်ကြီးမြင်နေလာတယ်ဆိုသူရက်တည်နိုင်မှုရေတော့မှလုံးလုံးလုံးကြိုးစီရမယ်လို့မထင်ပါဘူးဒီကနေ့မှအချိန်ကြီးဆုံးမဆိုင်နိုင်တာမပြောနိုင်တာအထက်ရောလားမပြောတရားစီစံမှုမြင်လာတယ်ဆိုတော့တချို့ကြီးသူရှိနော်အကျိုးတည်ရတော့တဲ့ဥစ္စာကလည်းခုနလိုလောကတစ်ခုလုံးမလဲပါလေကြားရမှာထပ်ပြီးတော့ထိကြိုက်တယ်ဆိုတော့တကယ်လို့သူနေလာပြီးဥစ္စာတော့လည်းဆုံးအကြည့်ကြည့်တော့ပါပေါ့အဘတန်ဒီမှာတတိယပြည်ဟာကြောင့်ပြည်မှာစားသုံးလေးလောကမှာလည်းကြီးကြပ်လာနေတော့ဘူး
တကယ်တော့အခုအချိန်တွေတော့ပိတ်သိမ်းမှုဖြစ်လာနိုင်တဲ့ပြည်တွင်းဆန်ဆက်ငယ်တွေရဲ့အလုပ်သမားတွေအလုပ်လက်မဲ့ဖြစ်လာမှစိုးရင်ရတာအပြင်နောက်နှစ်တွေမှာသွေးအားစုဈေးတက်လာပြီးအထွက်နှုန်းကျကာပြည်တွင်းဖူလုံမှုကိုထိခိုက်မှာပါစိုးရင်နေရပြီလို့သုံးသပ်သူတချို့ကပြောနေပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံမှာအဆန်အပိုရှန်ထုတ်လုပ်မှုရှိပြီးပြည်တွင်းဖူလုံမှုအတွက်စိုးရင်ကြမလိုဘူးလို့ပြောလို့ရှိပါတယ်ခင်ဗျ